မလေးရှားနိုင်ငံရဲ့မြို့တော်ကွာလာလမ်ပူးမှာရာပေါင်းများစွာသောလူငယ်တွေစနေနေ့ကစုဝေးခဲ့ကြပြီးကိုရိုနာဗိုင်းရပ်စ်ကပ်ရေးရောဂါအပေါ်မှာကင်တွယ်မှုညံဖျင်းတဲ့အတွက်ကြောင့်မို့လို့ဒီမလေးရှားဝန်ကြီးချုပ်ယာဒူးကနေနှုတ်ထွက်ပေးဖို့ဆိုပြီးတော့တောင်းဆိုဆန္ဒပြခဲ့ကြပါတယ်ဒီအကြောင်း AP သတင်းတပုတ်ပေါ်အခြေခံပြီးမတ်ခွာညိုပြောပြမှာဖြစ်ပါတယ
်အရေးပေါ်အခြေအနေကြေညာပြီးပိတ်ဆို့ကန့်သတ်မှုတွေချထားတဲ့ကြားကပဲလူပေါင်းတသန်းကျော်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံလာနေရတဲ့အပေါ်စိတ်ဆိုးဒေါသထွက်နေကြတဲ့လူငယ်တွေက2020မတ်လ20ရက်နေ့ကပြည်သူ့စန္ဒမင်းနဲ့မဟုတ်ဘဲဝန်ကြီးချုပ်ဖြစ်လာတဲ့မိုဟီရင်ရာဆင်းကိုနှုတ်ထွက်ပေးဖို့စန္ဒပြခဲ့ကြတာပါ January 3ပိုင်းကကတ်ယောဂအရေးပေါ်အခြေအနေကြေညာခဲ့ပြီးဇွန်လ1ရက်နေ့မှာသွာလာကန့်သတ်မိန်တွေထုတ်ခဲ့တဲ့ကြားကပဲလူပေါင်းတသန်းကျော်အထိကူးစက်မှုတွေအဆမတန်တိုးလာခဲ့တာပါနိုင်ငံရေးသုတေသီImran Rasik ကလည်းစန္ဒပြသူတွေထဲမှာပါဝင်ခဲ့ပါတယ
် Well, all of us here today is because we are frustrated, angry and disappointed with the government because the government generally failed us.
ဆိုတော့ကလုပ်ပေးရမယ့်အပိုင်းတွေပြက်ကွက်ခဲ့လို့ကျွန်တော်တို့စိတ်ပြတ်ဒေါသထွက်ခဲ့ကြရပြီးတော့ဒီနေ့ဒီနေရာကိုရောက်လာကြရတာပ
ါမလေးရှားနိုင်ငံမှာတည်ဆုံးသူပေါင်းလဲ 9,000 နီးပါးအထိရှိလာပါတယ် Johns Hopkins COVID မှတ်တမ်းဌာနရဲ့စီးရင်တွေအရမလေးရှားမှာနေ့စဉ်ကူးစက်အတည်ပြုလူနာတွေဟာဇူလိုင်လ23ရက်နေ့မှာပထမဆုံးအနေနဲ့1000ကျော်အထိဖြစ်လာခဲ့ပြီးပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတော့ 18,000 အထိစံချိန်ကျိုးအောင်တက်သွားခဲ့တယ်လို့ဖော်ပြပါတယ်။မူဟီရင်နဲ့သူ့အစိုးရဖွဲ့ရဲ့ရေးပေါ်ဆောင်ရွက်ချက်တင်တဲ့ပတ်သက်လို့လွှတ်တော်ကိုအတုံးချခဲ့တဲ့အပေါ်မလေးရှားပြည်ရင်ကပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချခဲ့ပါတယ်။အဲဒီနောက်မှာအခုလိုဆန္ဒပြမှုတွေနဲ့ဝန်ကြီးချုပ်ကိုဖိအားတွေတိုးလာပါတယ်။စန္ဒပြသူတွေဟာနှာခေါင်းစည်းမျက်နှာကားတွေဝစ်စင်ပြီးအနက်ရောင်အလံတွေနဲ့ဆိုင်းပုတ်တွေကန်ရင်မူဟီရင်နှုတ်ထွက်ပေးလို့အော်ဟစ်တောင်းဆိုခဲ့ကြပါတယ
်။ Obviously you can see right now there's actually a huge crowd in LRT Matsuyama and you can see that
ဒီပြထားဘူတာယုံနာကစန္ဒပြလူအုပ်ကြီးကတော့မြင်တဲ့အတိုင်းပါပဲ။ဒါကဝန်ကြီးချုပ်ကိုအမြန်ဆုံးနှုတ်ထွက်သွားစေချင်တဲ့လူတွေအတော်များများကိုရှိနေတယ်ဆိုတာပြနေတာပါ။နောက်ပြီးတော့လွတ်တော်ကိုပုံမှန်အတိုင်းဆက်ဖွင့်စေချင်တာလည်းထင်ရှားပါတယ်လွတ်တော်လည်းစကားတွေကြည့်ပြောနေကြတာမျိုးကိုလည်းမလို့ကျမဘူးလူတွေအကုန်လုံးကလည်းစောင့်ကြည့်နေကြပြီးဒါကြောင့်ဒီအစိုးရကိုကျမတို့မလို့ကျင်တော့ဘူးဆိုတာထင်ရှားပါတယ်လို့တက္ကသိုလ်ကျောင်းသူနာရူရက်ဖီယာကပြောသွားတာပါစန္ဒပြသူတချို့ကတော့ဗိုင်းရပ်စ်ကူးစက်မှုတိုးများလာနေပြီးသေဆုံးသူအရေအတွက်မြင့်တက်လာနေတာကိုလောင်ပြောင်းဖော်ပြထားတဲ့အ내ရောင်အဝတ်စားတွေပတ်ထားတဲ့အလောင်းပုံစံတွေကိုတည်လာကြပါတယ်ချီတက်ဆန္ဒပြသူတွေလွတ်လပ်ရေးရင်ပြင်စီမရောက်အောင်ရဲတပ်ဖွဲ့ကပိတ်ဆို့ထားလိုက်တဲ့အခါမှာဆန္ဒပြသူတွေကကြရှုံးအစိုးရဆိုတဲ့စာရန်ဆိုင်ပုတ်ကြီးကိုလမ်းပေါ်မှာဖြန့်ချပြီးတမီတာအကွာဝေးစီနဲ့ထိုင်နေခဲ့ကြပါတယ်ဆန္ဒပြခေါင်းဆောင်ကတောင်းဆိုချက်၃ခုကိုတိုင်ပေးတဲ့အခါမှာလူငယ်တွေကထောက်ခံအော်ဟစ်ကြပါတယ်သူတို့တောင်းဆိုချက်တွေကတော့ဝင်ကြီးချုပ်မူဟီရင်ယာရုကဆင်ပေးဖို့လွတ်တော်ပုံမှန်အစည်းအဝေးတွေချက်ချင်းပြန်စားဖို့နဲ့ကတ်ယောဂါတန်ခန်းစားနေကြရတဲ့သူတွေကိုအကူအညီပေးရေးအလို့လျောက်ချင်းငွေပိတ်ပင်တားမြစ်ထားတဲ့ကိစ္စလွတ်တော်မှာပြန်ဆွေးနွေးရေးတွေဖြစ်ပါတယ်။နှစ်နိုင်နီးပါးကြာဆန္ဒပြခဲ့ကြပြီးတဲ့နောက်အေးအေးချမ်းချမ်းပဲလူစုခွဲခဲ့ပါတယ်ရှင်။